ဒီမိုကရေစီပေါ်ထွန်းရေးကိုထောက်ခံကြောင်းနဲ့ဖွဲ့စည်းပုံအသစ်ရေးဆွဲနေတဲ့ကာလအတွင်းတီးခံပေးကြဖို့ထန်းဝင်ကြီးချုပ်ကပြောပါတယ်အစောပိုင်းကရေးဆွဲထားတဲ့ဖွဲ့စည်းပုံမူကြမ်းကိုပယ်ချခံလိုက်ရပြီးတဲ့နောက်မှာဝင်ကြီးချုပ်ကအဲ့ဒီလိုပြောကြားလိုက်တာပါထိုင်းနိုင်ငံရဲ့ဒီမိုကရေစီဟာဖွဲ့စည်းပုံအခြေခံဥပဒေရွေးကောက်ပွဲနဲ့ရွေးကောက်ပွဲဖြစ်စဉ်အထူးသဖြင့်အုပ်ချုပ်ရေးပိုင်းဆိုင်ရာနဲ့နိုင်ငံရေးသမားတွေနိုင်ငံရေးတဲကိုဘလို့ဝင်တယ်ဆိုတာအဆုံးပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်ဖို့အနေငယ်လိုနေသေးတယ်လို့မနစ်မေလာတုန်းကအယတအစိုးရကိုဖြုတ်ချလိုက်တဲ့စစ်အာဏာသိမ်းကောင်းဆောင်အငင်းစားဗိုလ်ချုပ်ကြီးပရာယုတ်ချန်အိုချာကပြောပါတယ်တခြားနိုင်ငံတွေနီးတူထိုင်းနိုင်ငံသားတွေဟာလည်းဒီမိုကရေစီကိုလိုလားပြီးပဋိပက္ခတွေအဆုံးသတ်တာကိုမြင်တွေ့လို့ကြောင်းနယူးယောက်မြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံကိုတက်ရောက်ဖို့ရောက်ရှိနေတဲ့ထိုင်းဝန်ကြီးချုပ်က VOA နဲ့ပြုလုပ်တဲ့တီးသန့်တွေ့ဆုံမေးမြန်းခန်းမှာအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်စစ်တပ်ကအာဏာသိမ်းပြီးနောက်ဖျက်သိမ်းလိုက်တဲ့ဖွဲ့စည်းပုံအခြေခံဥပဒေကိုအစားထိုးဖို့ရေးဆွဲထားတဲ့ဖွဲ့စည်းပုံအစ်မူကြမ်းကိုထိုင်းမျိုးသားပြည်ပြင်ပြောင်းလဲရေးကောင်စီကစက်တင်ဘာလအစောပိုင်းမှာပယ်ချလိုက်ပါတယ်။ဖွဲ့စည်းပုံမူကြမ်းအသစ်ဟာဧပြီလအမီတင်သွင်းရမှာဖြစ်ပါတယ်။အဲ့ဒီဖွဲ့စည်းပုံမူကြမ်းအသစ်ကိုအတည်ပြုနိုင်ရင်တောင်လူထုစန္ဒခံယူပွဲပထမကျင်းပပြီးရွေးကောက်ပွဲကျင်းပနိုင်မှုအတွက်ဤဥပဒေတွေပြဋ္ဌာန်းနိုင်မှုကအချိန်ပိုကြာအောင်မှာဖြစ်တယ်လို့ဝန်ကြီးချုပ်ပရာယုတ်ချန်အိုချာကပြောပါတယ်။ဒီတော့တွင်စစ်အုပ်ချုပ်ရေးကိုအနည်းဆုံး2018ခုနှစ်အထိတိုးချဲ့ထားတယ်လို့လည်းသတင်းတွေမှာဖော်ပြထားပါတယ်။